ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့ဒုက္ခသည်စီရင်တွေထက်ကလူ400နီးပါးကိုမြန်မာဘက်ကစီးစစ်အတီးပြုပြီးသွားပြီးမို့ဒီလူတွေအနေနဲ့အချိန်မြေပြန်လာနိုင်ပြီဖြစ်တယ်လို့မြန်မာအာဏာပိုင်တွေကပြောပါရယ်ဒုက္ခသည်တွေပြန်လည်လက်ခံရင်းနဲ့နေရာချထားရေးကိစ္စတွေမှာကုလသမဂ္ဂအဖွဲ့အစည်းတချို့နဲ့လည်းပူးပေါင်းဆောင်ရွက်တော့မှာဖြစ်တယ်လို့ပြောပါရယ်ဒီအကြောင်းအပြည့်စုံကိုကိုသားညုံကပြောပြမှာပ
ါမြန်မာဆူရဘက်ကတော့ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်သူတို့ဘက်ကအစဉ်သစ်ရှိနေပြီလို့ပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့စီးနီးတွေကနေပြီးတော့ဒုက္ခသည်400နီးပါးကိုစီစစ်အတည်ပြုထားပြီးဖြစ်တယ်လို့မြန်မာနိုင်ငံခြားရေးဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူကပြောခဲ့ပါတယ
် These 374 are verified so they can come back at their own convenience so out of
834ကိုစီစစ်အတည်ပြုပြီးပါပြီသူတို့စင်ပြေတဲ့အချိန်မှာပြန်လာနိုင်ပါတယ်ဒါကြောင့်စုပေါင်းရတာတဲ့စီးရင်8032ဦးထဲမှာ384ကိုအတည်ပြုထားပါပြီဒီလူတွေဟာပထမဆုံးပြန်လာဖို့အတော့ဖြစ်မှာပါ
ရှိနေတဲ့ဒုက္ခတွေက9သိန်းအခုဒီဘင်္ဂလားဒေ့ရှ်ဘက်ကပြေးပို့လာတဲ့စီးရင်8000ကျော်တဲမှာမှလူ400ကိုပဲစီစစ်အတည်ပြုနိုင်ခဲ့တဲ့အကြောင်းကတော့ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့အချက်အလက်တိကျကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမပေးနိုင်တာကြောင့်လို့ဆိုပြီးမြန်မာဘက်ကအပြစ်တင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြေးပို့လာတဲ့လက်ရှိဒုက္ခသည်စီးရင်တွေမှာလည်းအာဆာကျန်းဖက်တိုက်ခိုက်မှုမှာပတ်သက်တဲ့အချက်ကိုလည်းတွေ့ရတယ်လို့ဦးမြင့်သူကပြောပါတယ်။ရွန်ကြဒုက္ခသည်တွေနေရာပြောင်းရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာကြားပြီးခဲ့တဲ့နှစ်နိုဝင်ဘာလကလေးကသဘောတူထားကြဖြစ်ပြီးတော့နှစ်လအတွင်းမှာဒုက္ခသည်တွေပြန်လက်ခံရေးအစီအစဉ်စဖို့ကိုလည်းမူလကပြင်ဆင်ထားခဲ့ပါတယ်။ဒါပေမဲ့လို့ဒုက္ခသည်တွေဘက်ကသူ့ရဲ့လုံခြုံရေးအတွက်စိုးရိမ်ချက်တွေရှိနေပြီးတော့အစီအစဉ်ကမဖြစ်ခဲ့ပါဘူး။ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာကူညီရေးနဲ့နေရာချထားရေးကိစ္စရပ်တွေကိုကြီးကြပ်ဆောင်နေတဲ့ UHRD အနေနဲ့ကတော့ဒုက္ခသည်တွေပြန်လာရေးအတွက်ဘေးကင်းလုံခြုံမှုရှိစေဖို့အာမခံချက်ပေးပါတယ်လို့UHRD ရဲ့ညှိနှိုင်းမှုဒေါက်တာအောင်ထွန်းသက်ကပြောပါတယ
်။ We've been ready since January 23rd.
ဇန်နဝါရီလ23ရက်နေ့ကတည်းကပြင်လက်ခံဖို့အစဉ်အသင့်ဖြစ်နေတာပါ။သူတို့ပြန်လာတာနဲ့ကြိုးစားလက်ခံသွားမှာပါ။သူတို့ဆန္ဒအတိုင်းဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိရှိပြန်လည်နေရာချထားမှုတွေပြုလုပ်ပေးသွားမှာပါ။ UHRD အဖွဲ့ကိုစားဒီစကားကိုကျွန်တော်အာမခံပါတယ်
။ဒုက္ခသည်တွေနေရာချထားရေးအတွက်ပြင်ဆင်တည်ဆောက်မှုတွေလုပ်နေတယ်လို့မြန်မာဆွေကမပြတ်သတင်းထုတ်ပြန်နေတဲ့အချိန်ထဲမှာပဲအရင်ရွှေကြကြီးရနေရာအချို့မှာစစ်တပ်ကနေပြီးတော့အဆောက်အုံတွေဆောက်လုပ်နေတယ်ဆိုပြီးတော့ဂျူရုဓာတ်ပုံသတင်းတွေကိုကိုးကားပြီးတော့ NSC International ကအစည်းအဝေးထုတ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဩဂတ်လအာဆာအကြမ်းဖက်တိုက်ခိုက်မှုတွေပြီးစစ်တပ်ရဲ့နေပြည်တော်ရှင်းလင်းရေးကာလမှာလူခွင့်ချူပေါင်းမှုတွေစုစုပေါင်းပေါင်းဖြစ်ခဲ့တယ်ဆိုတဲ့အချက်လက်တွေကတစပြီးတစနောက်ပိုင်းမှာထွက်ခဲ့ပါတယ်။ဒီနောက်ပိုင်းမှာဆိုလို့ရှိရင်လည်းစံနေသေးတဲ့ရွှေကြတွေတောင်မှနေထိုင်စားတောက်ရေးခက်လာအောင်လို့အာဏာပိုင်တွေဘက်ကမူဝါဒချလုပ်နေတယ်ဆိုပြီးတော့ဆွဆဲချက်တွေကလည်းရှိလာပြန်ပါတယ်။ကြောင်လို့ရိုဟင်ဂျာတွေပြန်နိုင်မှုဆိုလို့ရှိရင်အဲ့ဒီဒေသတွေမှာဘေးကင်းလုံခြုံမှုရှိဖို့နဲ့နိုင်ငံတကာရဲ့စောင့်ချက်မှုတွေလည်းလိုအပ်မယ်ဆိုပြီးနိုင်ငံတကာကဘက်ကယူဆလာပါတယ်။ဒုက္ခသည်တွေဟာအခုချိန်ထိတစ်ဖက်နိုင်ငံကိုထွက်ပြေးနေကြသေးပဲလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရသူ Rupert Coville ကပြောပါတယ်။
The government of Myanmar is busy telling the world that it's ready to receive Rohingya refugees returnees.
ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အစီအစဉ်ဖြစ်နေပြီလို့မြန်မာအစိုးရကပြောပြောနေတဲ့အချိန်ထဲမှာပဲဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်ဘက်ကိုဆွနေကြသေးပါ။ဒါကြောင့်လက်ရှိအခြေအနေအဖြစ်တော့ဒုက္ခသည်တွေလုံခြုံပေးကင်းစွာနဲ့ဂုဏ်သိက္ခာရှိရှိပြန်လာဖို့အခိုင်အမာအစီအစဉ်တွေမဖြစ်နိုင်သေးပါဘူး။ဒါကြောင့်ရခိုင်မြောက်ပိုင်းဒေသမှာအကြမ်းဖက်မှုတွေရပ်တန့်ဖို့အကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူဖို့နဲ့ဒုက္ခသည်တွေပြန်လာနိုင်တဲ့အခြေအနေကိုဖန်တီးဖို့ဆိုရာတွေကိုအခုအလေးပေးပြောဆိုစကားပြောနေကြပါတယ်
။မြန်မာနိုင်ငံဘက်ကရောရွှေကြဒုက္ခသည်တွေပြန်လာရေးမှာအဆင့်၃ဆင့်ထားပြီးတော့ပထမအဆင့်မှာတော့နိုင်ငံတကာသူစီဒီကုလသမဂ္ဂရဲ့ပါဝင်မှုကိုချန်လှပ်ထားပါတယ်။ဒါပေမဲ့အခုမှတော့ဒီဒုက္ခသည်တွေပြန်လက်ခံရေးပထမအဆင့်မှာကိုပဲကုလသမဂ္ဂအေဂျင်စီနှစ်ခုကိုပူးပေါင်းပါဝင်ဖို့အတွက်ကမ်းလှမ်းထားပြီးဖြစ်တယ်လို့နိုင်ငံရေးဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူကပြောပါတယ်
။ We consider that the time is now appropriate to invite UNHCR and UNDP
ဒုက္ခသည်တွေကိုပြန်လက်ခံရေးနဲ့ဆင်းရဲနေရချထားရေးလုပ်ငန်းစဉ်တွေမှာရောရခိုင်ပြည်နယ်ကလူတိုင်းဝိုင်းအလုံးရဲ့လူမှုဘဝတွေတိုးတက်လာရေးဆောင်ရွက်ရမှာပါ။ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့UNDP ကုသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်တို့ပါဝင်လာရေးဖိတ်ခေါ်ချိန်တင်နေပြီလို့ကျွန်တော်တို့တွက်ဆပါရယ်သူတို့ဘက်ကလည်းဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်နဲ့ပတ်သက်လို့လှုပ်ပြနေမယ်ဆိုပြီးချက်ကိုမလ9ရက်နေ့ကပြန်လည်ပေးပို့ထားပါရယ်ဒါကိုစိုးရွားတုံ့တက်နေပြီးမကြခင်အကြောင်းပြန်ပါပါ
ရွန်ကြဒုက္ခသည်တွေရဲ့အခြေအနေဟာစိုးဝါဆုံးလူသားယက်တီမှုဆိုင်ရာကြက်တဲတစ်ခုဖြစ်တယ်လို့ကုလသမဂ္ဂအရာရှိတွေကယူဆနေတယ်လို့ဒါဟာဂျီနိုဆိုက်လူမျိုးတုံးသတ်ဖြတ်မှုအထိဖြစ်တဲ့အချက်လက်တွေတွေ့နေရတယ်ဆိုပြီးတော့လည်းကုလသမဂ္ဂလူခွင့်အရာရှိတွေကထောက်ပြလာပါရယ်ဒါကြောင့်လည်းပဲလက်ရှိအခြေအနေအဖြစ်တော့ဒုက္ခသည်တွေပြန်ရေးဆိုတာမဖြစ်နိုင်သေးပဲဒီစူးစူးဘဝဖြစ်ရတွေကိုစုံစမ်းစစ်ဆေးဖို့တာဝန်ရှိသူတွေကိုဖော်ထုတ်ရည်ယူဖို့ကိုပို့ပြီးတော့လေထာတောင်းဆိုလာပါတယ်မြန်မာနိုင်ငံဘက်ကတော့ဒီလုံခြုံရေးအာဏာပိုင်ရဲ့နေမည်ရှင်းလင်းရေးအတွက်မှာမတော်မတရားလုပ်ခဲ့တဲ့တာဝန်ရှိသူအချို့ကိုရည်ယူထားပြီးဖြစ်တယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ